မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးနဲ့ပတ်သက်လို့တော့တိုင်တန်းစာတွေအရ NLD ဗဟိုကနေစုံစမ်းစစ်ဆေးရမှာအပြစ်ရှိကြောင်းတွေ့ရှိရပြီးမွန်ဝန်ကြီးချုပ်ကိုမကြခင်အရေးယူဖို့ရှိတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။တိုင်ကြားခံရတဲ့တနင်္သာရီတိုင်းဘက်ကလွှတ်တော်အကြီးအကဲတဦးကိုလည်းအရေးယူဖို့ရှိတယ်လို့သိရပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်။ NLD အစိုးရတက်လာပြီး6လလောက်အကြာမှာမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးရဲ့စွမ်းဆောင်မှုတွေနဲ့ပတ်သက်ပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေက2016ခုနှစ်အတွင်းမှာ NLD ပါတီဗဟိုကိုတိုင်ကြားစာပေးပို့ခဲ့ပြီးတဲ့နောက်ပါတီဗဟိုကဦးညံဝင်းဒေါက်တာမျိုးညွတ်နဲ့ရှေ့နေဦးကျော်ဟိုးတို့ပါဝင်တဲ့တိုင်ကြားမှုများအားလေးလာသုံးသပ်ရေးကော်မတီကို2016နိုဝင်ဘာ28ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။အဲ့ဒီနောက်ပိုင်းတိုင်ကြားသူတွေကိုရောအတိုင်ခံရသူတွေကိုပါစစ်ဆေးကြားနာခဲ့တာဖြစ်ပါတယ်။ဒီစစ်ဆေးတွေ့ရှိချက်တွေကိုမကြသေးခင်နောက်ဆုံးကျင်းပခဲ့တဲ့ NLD ပါတီဗဟိုအလုံးမှုဆောင်အစည်းအဝေးမှာတင်ပြဆွေးနွေးခဲ့ပြီးဗဟိုကလည်းသဘောတူတာကြောင့်မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကိုမကြခင်မှာပါတီကအရေးယူမဲ့အကြောင်း NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးညံဝင်းက VOA ကိုပြောပါတယ
်။မွန်ပြည်နယ်တယောက်ပါဗျာ။တနင်္သာရီတိုင်းတယောက်ပေါ့။ဒီနှစ်ယောက်ကတော့အပြစ်တွေ့ရှိတာကိုကျွန်တော်တို့ရဲ့ report ကိုဒီစီကသဘောတူတယ်အဲ့တော့ဘာဆက်လုပ်မလဲဘလို့ပြစ်ပင်မလဲဆိုတာမထွက်သေးတာတခုပ
ါမွန်ပြည်နယ်တယောက်ကဘာတူပါလဲဆရာ
မွန်ပြည်နယ်တယောက်တည်းပဲကိုလေးလုပ်တာလေဝင်းကျုပ်လေ
းအေးယူရဲဆိုလို့ရှိရင်လည်းနောက်ထပ်ဘလောက်လောက်ကာလလောက်မှသူတို့ဒါအေးယူကင်အတွက်ဆောင်ရွက်မှာပါလဲ
ကျွန်တော်လည်းအဲ့ဒီကိစ္စအာဏာမပိုင်ဘူးဗျကျွန်တော်ကအခမ်းအနီပဲပြောပါတယ်တပတ်ဆယ်ရက်တော့ပဲအကြာကြီးမဟုတ်ဘူးတလောက်ပဲပြောနိုင်တယ
်ပါတီဘူကအေးယူမဲ့ကိစ္စအပေါ်မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကိုအချိန်ချင်းဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူး။ NLD ပါတီဘိုကအရေးယူမဲ့အထင်းမှာတနင်္သာရီလွှတ်တော်ဥက္ကဋ္ဌသို့မဟုတ်ဒုဥက္ကဋ္ဌတူပါဝင်ပြီးဘယ်သူဆိုတာကိုပါတီကအတိအကျထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။မွန်ပြည်နယ်ဝန်ကြီးချုပ်ကိုအရေးယူမဲ့ကိစ္စအပေါ်မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မွန်အမျိုးသားပါတီကဒေါက်တာမင်းစိုးလင်းကတော့အခုလိုမှတ်ချက်ပေးပါတယ်
။ဒီရဲ့ performance မှာနော်ဟို ability နော်အဲသူနိုင်ငံတိုင်းလုံးဆိုရင်လည်းပတ်ရင်းဆိုကျွန်တော်အလုပ်ကြားပါတယ်ဟိုကြောင်းလိုက်တဲ့စာရင်းဒီလိုပြည့်နေတာတဲ့လေသူကဘယ်နည်းမှာဘာမှတောင်းပြည့်တဲ့အနေထားတယ်မရှိကြပါဘူးအဲအစ်တို့ကြောင့်လည်းသူပါရီချင်းမှာဖြစ်နေတဲ့ဒီချက်ခွေက
ဒီကိစ္စမွန်ပြည်နယ်လွှတ်တော်တွေက NLD ပါတီကိုယ်စားလှယ်တချို့ကိုဆက်သွယ်မေးမြန်းရမှာတော့အများစုကမှတ်ချက်ပေးဖို့ငြင်းဆန်ကြပါတယ်ဦးမင်းမင်းဦးဟာမွန်ပြည်နယ်ဝန်ကြီးချုပ်တာဝန်အပြင်ပြည်နယ်ရဲ့စီပင်သားရာရေးဝန်ကြီးစောင့်လုပ်ရေးဝန်ကြီးအဖြစ်ပါတာဝန်ယူထားသူဖြစ်ပြီးခွင့်ရရှိယူတာပြည်နယ်ဆိုင်ရာကော်မတီဖွဲ့စည်းရာမှာစီအစိုးရနဲ့အရင်အစိုးရလက်ထက်ကစီးပွားရေးသမားတွေကိုထည့်သွင်းခဲ့ဘူးတာအရင်ကခရိုနီလုပ်ငန်းရှင်တွေနဲ့မကြာခဏတွေ့ဆုံတယ်ဆိုတဲ့ဆူဆွဲချက်တွေနဲ့တိုင်ကြားမှုတွေရှိကြောင်းမွန်ပြည်နယ်ကလာတဲ့သတင်းတွေအရသိရပါတယ်တနင်္သာရီတိုင်းလွှတ်တော်ဥက္ကဋ္ဌဦးခင်မောင်အေးနဲ့ဒုဥက္ကဋ္ဌဦးကြည်စိုးတို့ကိုလည်းဒေသတွင်းအဆောက်အုံဆောက်လုပ်ခွင့်တန်တာချပေးရမှာပွင့်လင်းမြင်သာမှုမရှိဘဲနီးစပ်ရာနဲ့ဆွေမျိုးတချို့ကိုလုပ်ပိုင်ခွင့်ပေးခဲ့တယ်ဆိုတဲ့စူဆွဲချက်တွေလည်းထွက်ပေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ပြခဲ့တာပါရှင် NLD ပါတီအနေနဲ့ NLD အစိုးရအဖွဲ့ဝင်တဦးဖြစ်တဲ့စိုက်ပျိုးရေးမွေးမြူရေးဆယ်မြောင်းဝန်ကြီးဌာနဒေါက်တာထွန်းဝင်းကို2016ခုနှစ်နှစ်ကုန်ပိုင်းမှာယာရုကဖယ်ရှားပေးခဲ့တာမျိုးလည်းရှိခဲ့ပူပါတယ်ရှင်